အမေရိကန်ပြည်ထောင်စုမှာသမ္မတယူကောက်ပွဲတွေကျင်းပဖို့ဒိန်းတပတ်ပဲလိုတဲ့အချိန်မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်တင်းနာနေကကြိုတင်မဲပေးပါတယ်ဒယ်လဝဲပြည်နယ်ဝယ်မင်တန်မြို့ကသူ့ရဲ့နေအနီးမှာရှိတဲ့ကြိုတင်မဲပေးရုံမှာတခြားမဲလာပြည်သူတွေလိုပဲသမ္မတဘိုက်ဒန်တွားရောက်တန်းစီပြီးတော့မဲပေးပါတယ်မဲပေးဖို့မိနစ်40လောက်တန်းစီစောင့်နေတဲ့အချိန်တွင်တခြားမဲလာပြည်သူတွေနဲ့လည်းသမ္မတကစကားတွေပြောသွားပါတယ်ယူကောက်ပွဲမှာဒီမိုကရက်သမ္မတလောင်းကမလာဟဲရစ်နိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းကိုတော့မဲယုံထွက်ဝိုင်းဝန်းမေးမြန်းကြတဲ့ဒင်းလောက်တွေကိုသမ္မတကဖြေကြားပါတယ် Republican သမ္မတလောင်းဒေါ်နယ်ထရမ့်ကဒီအမေရိကန်ပြည်အောင်စုတဲတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုရာဇဝတ်သားတွေဖြစ်တဲ့နယူးယောက်မဲဆွဲစည်းရုံးပွဲတစ်ခုမှာသုံးနှုန်းပြောဆိုသွန်ခဲ့တာနဲ့ပတ်သက်လို့လည်းအင်တာရှက်ဆရာကောင်းတဲ့ပြောဆိုမှုဆိုပြီးတော့သမ္မတကဝေဖန်ပါတယ်ဒီလိုပြောဆိုပြမှုတတ်သူမျိုးသမ္မတဖြစ်မလာစေဖို့ဒီယူကောက်ပွဲကအင်တာကိုအရေးပါတဲ့ယူကောက်ပွဲဖြစ်တယ်ဆိုပြီးတော့လည်းသမ္မတဘိုင်ဒန်ကပြောဆိုသွားခဲ့ပါတယ်နိုဘာယူကောက်ပွဲကျင်းပဖို့သတင်းတပတ်ပဲလူရောတာနဲ့အမျှသမ္မတလောင်းနဲ့အပြိုင်ဆိုင်ကိုအကျိနဲ့မဲဆွဲနေကြပါတယ်